Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇွန်လ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9303နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမကတော့ခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီနေ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံအရေးအလွတ်သဘောဆွေးနွေးတဲ့အစီအစဉ်ပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းသပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်။
ကမ်းပါနလူမနနာကိုဖမ်းသွားတယ်ကျင်းစီကမ်းပါနတဲ့လူတွေကအဓိကဆိုင်မှာဖမ်းတာပေါ့တင်းမုံကိုမဆောင်ကြည့်ရမျိုးလည်းလုပ်တယ်နောက်တော့ခင်းရင်ခင်းလို့မခင်းသေးလို့ရဲချက်ပြီးမှဖမ်းလိုက်လည်းရှိတယ
်ဒီသတင်းအပြည့်အစုံမကြခင်တင်ဆက်ပေးပါမယ်ရှင်ဒီသတင်းနဲ့အတူတောင်ငူထောင်မှာအချင်းကြခံနေရတဲ့သမရကြီးဦးဝင်းမြင့်ကျမ်းမာရင်မကောင်းလို့စီးပိုက်တက်ပြီးတော့ဆေးကုသမှုခံယူနေရပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မြကြီးနားဗမော်ဘက်မှာတော့စစ်ကောင်စီတပ်တွေကပြန်ပြီးတော့တက်ဆုတ်သွားတဲ့အတွက်တီငိမ့်စပြုတ်နေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်သမ္မတရှီဂျင်းပင်နဲ့ဘီဂျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ
်双方在一些具体的问题上呢也取得了进展达成了共识
နှစ်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုတွေအပြန်အလှန်လေးစားဖို့ရိုးသားမှုကိုအခြေခံဖို့နဲ့ဝင်ကြီးဘလင်ကင်အနေနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုအတွက်ပိုပြီးအပြုသဘောဆောင်ပါဝင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရှီဂျင်းပင်ကပြောဆိုသွားတာပါဝင်ကြီးဘလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အဆင့်အမြင့်ဆုံးတန်တမန်ဖြစ်ပါတယ်ပြီးခဲ့တဲ့ February လကလေးကတွားရောက်ဖို့စီစဉ်ခဲ့ပေမဲ့အမေရိကန်လေကြောင်းပိုင်နက်မှာတန်တရားဖြစ်ပွဲတရုတ်ထောက်လန်းရေးမိုးပြန်ပူပေါင်းတွေ့ခဲ့တဲ့ကိစ္စကြောင့်ခီးစဉ်ကိုရွှေ့ချိုင်းခဲ့ရတာပါဒီနေ့မနေ့ဆော့ဆော့မှာပဲဝင်ကြီးဘလင်ကင်ဟာတရုတ်ထိတ်တန့်တန်တမန်ဝန်ကြီးနဲ့လည်း3နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတော့တွေ့ဆုံဆွေးနွေးပွဲတွေဟာပွင့်လင်းပြီးအကျိုးရှိတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်းပြိုင်မှုတွေဟာပြည်ပခါကိုလမ်းလွဲသွားတာမျိုးမဖြစ်ဖို့နဲ့ဆက်သွယ်ပြောဆိုတဲ့လမ်းကြောင်းတွေကတဆင့်တာဝန်တိတိစီမံနိုင်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူမေလာကပြောပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမှုတွေဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအရေးကြီးတဲ့အချိန်မှာကျင်းပတာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးအောက်ကိုထိုးကြနေတဲ့အနေအထားကိုပြန်လည်ပြောင်းလဲပြင်ဆင်မှုအတွက်လိုအပ်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာမြမအရေးအလွတ်သဘောဆွေးနွေးတဲ့အစီအစဉ်ပေါ်မှာဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့အပေါ်ထိုင်းဆိုရကထပ်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်။မြမနိုင်ငံမှာ2021ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့ပြည်ပခန့်တွေရဲ့ရိုက်ခတ်မှုတန်အများဆုံးခံခဲ့ရတာကြောင့်ပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်မှုရည်ရွယ်ပြီးတော့စီစဉ်ခဲ့တာပါလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ကီလိုမီတာ3000ကျော်ကုန်းချောင်းရေချောင်းနဲ့နမိတ်ချင်းထိစပ်နေတာကြောင့်တခြားနိုင်ငံတွေထက်ဆိုင်ရင်ထိုင်းနိုင်ငံကပိုပြီးတော့ထိခိုက်ပါတယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးdon paradan winain ga le myama naingan ye pyatana chaung naw sat twe dukkha de de ne sat phyat jaw bi thwat pye ni da kong twe yin ko thi khai da de shi ni de lu a so bai ma pyaw khe ba de da chaung le pyatana de ko a myan a song a song tat da ko myin chin ne naingan so lo shin no asean a tin win ni de ma thai naingan ta naingan de da shi de lu taung so nai ne a chaung thai pbs tadin thana ko tu ga pyaw khe ba de a si we de ma lat ma khan mo asean ye song phyat chat ko thai naingan ga jaw lun saung yet de lou ya a phin ne we ban mu de ထွက်ပ ေါ်နေချိန်မှာပဲထိုင်းနိုင်ငံကအခုလိုကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဖတ်တရားမြို့မှာကျင်းပတဲ့မြမရေးအလို့သဘောဆွေးနွေးပွဲကိုတော့အာဆီယံအသင်းဥက္ကဋ္ဌအင်ဒိုနီးရှားအပြင်မလေးရှား၊ဖိလစ်ပိုင်၊စင်ကာပူစတဲ့အဓိကနိုင်ငံတွေကတက်ရောက်ဖို့ညှင်းဆန်ထားပါတယ်။ထိုင်းဆိုရကတော့အာဆီယံအနေနဲ့စီစဉ်တာမဟုတ်ဘဲနဲ့ဒေတာရင်းအကျိုးအတွက်ရည်ရွယ်တာဖြစ်ပြီးမြမကမ်ဘောဒီးယား၊လာအို၊ဘရူနိုင်း၊ဗီယက်နမ်၊တရုတ်၊အိန္ဒိယတို့ကအဆင့်မြင့်ကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ဆွေးနွေးတဲ့အစီအစဉ်ကိုကန့်ကွက်ခဲ့ပါတယ်ရှင
်။ဒီနေ့နဲ့နောက်ပိုင်းကအင်အားအသင့်တင့်ရှိတဲ့ငလျင်တစ်ခုမြန်မာနိုင်ငံတောင်ဘက်ကမ်းလွန်ဒေသကိုဗဟိုပြုလှုပ်ခတ်ခဲ့ပြီးထိုင်းနိုင်ငံအထိပါတက်ရောက်မှုရှိခဲ့ပါတယ်။ထိခိုက်ပျက်စီးမှုသတင်းတော့မကြားရပါဘူး။ရန်ကုန်မြို့ရဲ့တောင်ဘက်65မိုင်အကွာမြင်းမျက်နှာပြင်အောက်6မိုင်လောက်မှာဗဟိုပြုပြီးအင်အား 5.1 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ခဲ့ပါတယ်။မိုးလေဝသဌာနတွေရဲ့ငလျင်တိုင်းတာချက်တွေဟာအစောပိုင်းမှာမကြာခဏကွဲလွဲချက်တွေရှိနေတဲ့အတွက်အမေရိကန်ဘူမိဗေဒတိုင်းတာရေးစခန်းကတော့ငလျင်ဟာပြင်းအား 5.6 ရှိတယ်လို့သတင်းထုတ်ပြန်ခဲ့တယ်လို့ထိုင်းနိုင်ငံမိုးလေဝသဌာနကတော့ပြင်းအား6 Richter scale ရှိတယ်လို့ပြောပါတယ်။ငလျင်ကြောင့်ဗဟိုချက်ကနေမိုင်280အကွာမှာရှိတဲ့ဗန်ကောက်မြို့တော်အနီးအနားရှိနွန်ထရဘူရီခရိုင်မှာလည်းတက်ရောက်မှုတွေရှိခဲ့တယ်လို့လည်းထိုင်းမူလီဝတာဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းအစိုးရမြင်းငလင်စောင့်ကြည့်ရေးဌာနရဲ့ website မှာတော့ဗန်ကောက်မြို့တော်အထက်မြင့်အဆောက်အဦတွေမှာနေထိုင်သူတွေဟာငလျင်လှုပ်တာကို15စက္ကန့်ကနေစက္ကန့်30လောက်ထိခန်းစားခဲ့ရတယ်လို့ပြောပါတယ်ရှင်။
ပြီးခဲ့တဲ့လတုန်းကအင်အားပြင်းမိုခါမုံတိုင်းတိုက်ခတ်ခဲ့တဲ့ရခိုင်နဲ့ချင်းပြည်နယ်အတွက်မုံတိုင်းဘေးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကူညီရေးတွေမှာတပ်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။အကူအညီပစ္စည်းတွေပြည်ပကနေထပ်ပြီးတော့ဖြည့်ဆည်းပို့နိုင်ရေးစစ်ကောင်စီဘက်ကခွင့်ပြုချက်မပေးသေးတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်။ကန့်သက်ပိတ်ပင်မှုတွေကြားတဲ့ကပဲရခိုင်ပြည်နယ်တွင်းကမုံတိုင်းကြောင့်ဒုက္ခရောက်ခဲ့ရတဲ့လူ3,400ကျော်အတွက်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေနဲ့နေထိုင်မှုအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းဒါပေမဲ့လို့တော့မုံတိုင်းကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေရဲ့ဒစိတစ်ပိုင်းကိုပဲပြန်လည်ပြင်ဆင်ပေးနိုင်သေးတဲ့အကြောင်း UNOCHA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။မုံတိုင်းတန်ခံခဲ့ရတာတစ်လကျော်သွားပြီဆိုပေမဲ့မုံတိုင်းတန်တဲ့လူတွေကတော့ထောင်ပေါင်းချီရှိနေပြီးတော့နေရာထိုင်ခင်းမရှိဘဲမိုးရွာဒီမှာဖြစ်တယ်လို့နေထိုင်စားတောက်နေရဆဲဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ဒီညအတွက် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ယူကရိန်းတပ်ဖွဲ့တွေကဇာပိုရီစီးရှားဒေသပီယာတီခခေအပါအဝင်နယ်မြေ၈ခုကိုသတင်းနှစ်ပတ်အတွင်းပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာကဒီနေ့ပဲပြောလိုက်ပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်စတင်ချိန်ကလေးကရုရှားတပ်တွေတင်ပိုက်ထားတဲ့နယ်မြေတွေကိုပြန်လည်သိမ်းဖို့ရည်ရွယ်ထားပြီးအခုဆိုရင်ယူကရိန်းဟာနယ်မြေ113စတူယန်ကီလိုမီတာအကျယ်ဝန်းရှိတဲ့နေရာတွေကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနယ်စပ်အနီးရုရှားနိုင်ငံကဘီဂိုရီယိုဒေသမှာလည်းပစ်ခတ်မှုကြောင့်အရက်သား9ဦးဒဏ်ရာရခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့မှပဲပြောပါတယ်။ဒီကိုယ်တော်ဒေတာအုပ်ချုပ်ရေးမှုကတော့လူနေအဆောက်အုံများစွာကိုထိခိုက်မှုဖြစ်ပွားခဲ့တယ်လို့သူ Telegram မှာရေးသားထားပါဗျ။ Back Mount နဲ့ Zaporizhia ဒေတာတွေမှာရုရှားတပ်ဖွဲ့ဝင်တွေကိုအင်အားပြန်လည်ဖြည့်တင်းမှုအတွက် Dnipro မြစ်အရှိတ်ကန်းကတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုစေလွှတ်နိုင်မယ်ရှိတယ်လို့ Britain ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှထုတ်ပြန်လိုက်တဲ့နောက်ဆုံးအကဲဖြတ်ချက်မှာဖော်ပြထားပါဗျ။ခါခေါခါဒီကာတာပြုတ်ကြပြီးရေကြီးရေလျှံမှုတွေကြောင့် Dnipro ကိုဖျက်ပြီးတိုက်မဲ့ယူကရိန်းရဲ့အဓိကတိုက်ခိုက်မှုဟာအခုအချိန်မှာဖြစ်နိုင်ခြေနည်းတယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်ရှင်
။ Israel ကိုသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းဒေသကတင်းမာမှုတွေပေါ်ပေါက်နေတဲ့မြို့တစ်မြို့မှာတော့ Israel စစ်တပ်ရဲ့စီးနင်းဖမ်းဆီးမှုတွေကနေတိုက်ခိုက်မှုဖြစ်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုမှာပါလက်စတိုင်း၄ဦးသေဆုံးပြီးတော့28ဦးထပ်မံဒဏ်ရာရသွားတယ်လို့ဒေသခံတွေနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဂျနင်းမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်လို့ Israel စစ်တပ်ဘက်ကလက်တလောမှတ်ချက်ပေးတာမျိုးတော့မရှိသေးပေမဲ့စစ်သားအများအပြားထိခိုက်ခဲ့တယ်လို့မီဒီယာတွေမှာဖော်ပြပါတယ်။သေဆုံးသူတွေဟာဘယ်သူတွေဆို ာကိုတော့မထုတ်ဖော်သေးနိုင်ပေမဲ့ဆယ်ကျော်သက်တူပါဝင်တယ်လို့ပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်။အစ္စရေးကပါလက်စတိုင်းဒေသလမ်းတွေပေါ်မှာလွန်ခဲ့တဲ့15လအတွင်းမှာပြင်းထန်တဲ့စီးနင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အနောက်မြောက်ပိုင်းဘက်ကမ်းမှာရှိတဲ့ဒေသတွေကတိုက်ပွဲတွေမှာတော့ဂျနင်းမြို့ရဲ့တိုက်ပွဲဟာလည်းတခုအပါဝင်ဖြစ်ပါတယ်လို့အစ္စလာမစ်ဂျီဟတ်လက္ခဏာကိုင်ဖွဲ့ကပြောပါတယ်။ဒီကနေ့ဖြစ်ခဲ့တဲ့ဝင်ရောက်စီးနင်းမှုနဲ့ဆက်နွယ်ပြီးတော့ပါလက်စတိုင်းတအုပ်ကိုဖမ်းဆီးထားတယ်လို့ဂျနင်းမြို့ကကိုတွေ့တွေ့တဲ့သူတွေကိုကိုးကားပြီးတော့ AP သတင်းမှာဖော်ပြပါရှိပါတယ်ရှင
်။ပြီးခဲ့တဲ့သတင်းတစ်ပတ်ထဲရွှေပြောင်းအခြေချသူတွေကိုတင်ဆောင်လာတဲ့ငါးဖန်းလီတစင်းဟာဂရိကံရိုးတဲ့မှာနစ်မြုပ်ခဲ့တဲ့ဖြစ်ရက်နဲ့ဆက်ဆက်ပြီးတော့လူကုန်ကူးသူတွေကိုတန်တရာရှိတဲ့12ဦးကိုဖမ်းဆီးလိုက်တယ်လို့ပါကစ္စတန်ကဒီနေ့ပဲပြောပါတယ်။လီဗျာနိုင်ငံကနေထွက်ခွာပြီးငါးရက်အကြာမြေထဲပင်လယ်ထဲမှာနစ်မြုပ်သွားတဲ့ငါးဖန်းလီပေါ်မှာအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း950လောက်ကိုတင်ဆောင်လာတာပါ။ဒီဖြစ်ရက်မှာပါကစ္စတန်နိုင်ငံသား300နီးပါးသေဆုံးခဲ့တယ်လို့လည်းပါကစ္စတန်မီဒီယာတွေကတင်းငွေနေနေမှာပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှက်ဘတ်ရှရီကတော့ကြေကွဲစရာအဖြစ်ဆိုးမှာသေဆုံးသွားခဲ့ရတဲ့ပါကစ္စတန်နိုင်ငံသားတွေအတွက်ဒီနေ့ကိုတနိုင်ငံလုံးရဲ့ဝမ်းနည်းဝယ်နေ့ဖြစ်ကြေညာခဲ့ပါတယ်။လောလောဆယ်မှာတော့လူပေါင်း104ဦးကိုကယ်ဆယ်ခဲ့ပြီးရုပ်အလောင်း88လောင်းကိုဆေးရုံရရှိတယ်လို့ဂရိတာဝန်ရှိသူတွေကပြောပါတယ်။ဥရောပမှာပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်ရှာဖွေဖို့သွားကြတဲ့ထောင်နဲ့ချီတဲ့ပါကစ္စတန်လူငယ်တွေဟာညီရဲပင်လယ်ကိုဖျက်ဆီးသွားရတဲ့ခီးစဉ်ထဲမှာလူမှောင်ကိုသမားတွေကိုအခကျွေးငွေပေးဆောင်ရတဲ့အပြင်မကြာခဏဆိုသလိုအခုလိုကြေကွဲစရာနဲ့အဆုံးသတ်သွားရသူတွေလည်းရှိနေကြပါတယ်ရှင်။
ဒီကနေ့ဇွန်လ19ရက်နေ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာတော့အာဖရိကနယ်ပယ်အမေရိကန်တို့ဂျွန်စနစ်ကနေအဆုံးသတ်ပြီးတော့လွတ်မြောက်ခဲ့တဲ့အထိမ်းအမှတ်ဂျွန်တင်းဖက်ဒရယ်အားလက်ရနေ့ဖြစ်ပါတယ်။1865ခုနှစ်ဇွန်လ19ရက်နေ့ကတက်ကဆက်ပြည်နယ်ဂယ်လ်ဗာစတန်မြို့ကိုအမေရိကန်စစ်သားတွေရောက်လာပြီးတော့ဂျွန်စနစ်ကိုအပိတိုင်ဖျက်သိမ်းလိုက်ပြီးဆိုတော့အာဖရိကနယ်ပယ်အမေရိကန်တွေကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ဖျက်သိမ်းရေးကြေညာလိုက်ပြီးဆိုတော့အမေရိကန်သမ္မတဟောင်းအီဘရာဟင်လင်ကွန်းက1863ခုနှစ်ဇန်နဝါရီလ1ရက်နေ့ကလေးကကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းပြည်နယ်မှာတော့ဂျွန်နေလွတ်မြောက်တာလက်အတန်ကြာပြီဖြစ်ပေမဲ့တက်ကဆက်ပြည်နယ်မှာဂျွန်ပြုတ်ခံထားရတဲ့အာဖရိကနယ်ပယ်အမေရိကန်တို့ကတော့သူတို့လွတ်မြောက်နေပြီဆိုတာကိုနောက်နှစ်နှစ်ခွဲအကြာစစ်တပ်ကနေလာအကြောင်းကြားမှသိခဲ့ရတာဖြစ်ပါတယ်။2021ခုနှစ်တုန်းကဂျွန်တင်းအားလက်ရက်ကိုဖက်ဒရယ်အစိုးရရုံးပိတ်ရက်အဖြစ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပြည်내တချို့မှာတော့အစိုးရရုံးပိတ်ရက်အဖြစ်နဲ့မသတ်မှတ်နိုင်သေးပါဘူး။ဒီနှစ်ဂျွန်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်ဂျွန်တင်းအခမ်းအနားကြီးကျင်းပနေချိန်မှာတော့အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ပြင်ဆင်ခြေဘုံမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူတအုပ်သက်ဆုံးပြီးတော့23ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်။ထိတ်တန့်ရောက်တဲ့တဲ့ကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာအမျိုးသမီးတွေကိုစစ်ကောင်စီကလိုက်ပြီးတော့မှဖမ်းဆီးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့ဇွန်လ19ရက်နေ့မှာကြားရောက်တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတက်ကြွသူတွေကလှုပ်ရှားခဲ့ရပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကလေးကဖမ်းဆီးခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးမှုတွေရှိခဲ့တာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့ဇွန်လ19ရက်နေ့မှာနိုင်ငံတော်ဝန်ကတပိတ်အဖွဲ့အစည်းတွေတော်လန်ရေးအင်အားစုတွေနဲ့ပြည်သူတွေကဗေဒါပြန်အန်ကိုခဲပန်းပန်လျက်ပဲခေါင်းစည်းဆောင်တဲ့အနေနဲ့ပန်းတွေပန်ပြီးချီတက်ခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုတံပြန်ပြီးဆိုမှုတွေလည်းလုပ်ခဲ့ကြတယ်လို့တပိတ်အဖွဲ့တွေကပြောပါတယ်။မနေ့ကလည်းမွေးနေ့အကြိုနေ့အဖြစ်တော်လန်ရေးအဖွဲ့တွေအားကောင်းတဲ့နယ်မြေတွေမှာချီတက်ကြပြီးတပိတ်တရားဟောတာတွေလည်းလုပ်ခဲ့ကြတယ်လို့ပြောပါတယ်။ကလေးမျိုးနယ်မှာတော့စစ်ကောင်စီတပ်တွေကဒီကနေ့မှမြို့အနှံ့စစ်ကားတွေနဲ့ပတ်နေပြီးကင်းပုံးဝတ်တာကင်းလှဲ့တာတွေလုပ်နေတယ်လို့ပန်းပန်တဲ့အမျိုးသမီးတွေကိုဖမ်းဆီးပြီးဒေသကုတ်ကွယ်မှုစစ်ဌာနချုပ်ဒါကာဆာမှာစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးတမျိုးလုံးအနှံ့နေရာတိုင်းမှာစစ်ဆေးဖမ်းဆီးနေတာတွေဖြစ်ပြီးနေ့လယ်ပိုင်းလောက်မှနေအမျိုးသမီး40ဝန်းကျင်ဖမ်းခံရတယ်လို့ကလေးမျိုးတပိတ်အဖွဲ့ဝင်တူကပြောပါတယ်။ကလေးမျိုးမဈေးအနီးမြို့လန်းစုံအနီးတို့မှာပန်းပန်ထားတဲ့အမျိုးသမီး20ကျော်ဖမ်းဆီးခံရပြီးဒေသကုတ်ကွယ်မှုစစ်ဌာနချုပ်ကိုဖမ်းဆီးခေါ်ဆောင်ပြီးစစ်ဆေးနေတယ်လို့မျက်မြင်ဖြစ်တဲ့ဒေသခံတူကအခုလိုပြောပါတယ်
။ဒီ7နိုင်ခွဲလောက်မှာဘောနောသူတို့ဒီအရက်ဝတ်တွေနဲ့ဒီမှာလေးရောက်စားရုံလေးပန်းပန်နေဆိုပြီးမှအကြောင်းပြတဲ့နေပဲခံသွားရ။အ ကလေးမျိုးမြို့မှာဒီနေရာမှာဖမ်းလိုက်ရ။နောက်ပြီးတော့ဒီဟောတော့တင်းလုံးမိပွိုင်းညီမှာလည်းဖမ်းလိုက်ရ။အယောက်20ကျော်လောက်ဖမ်းခံရတယ်ဗျ။ဒီမြို့မှာဒီထဲမှာသူတို့ဟိုဝင်မအိမ်ကမ်းပန်းနဲ့လူမှန်တမ်းကိုဖမ်းသွားတယ်ဗျ။နေ့စီပြန်ပန်တဲ့လူတွေကဒီကဆိုင်မှာဖမ်းတာပေါ့။ဒီမုံကမဆောင်ကြည့်ရမျိုးလည်းလုပ်တယ်။နောက်ပြီးတော့ကားတစ်စီးနဲ့ကားတစ်စီးပေါ်မှာလူ5-6လောက်လက်
ကပြောပါတယ်ရန်ကုန်မန္တလေးစတဲ့မြို့တွေမှာလည်းပန်းပန်တာကြောင့်လည်းပန်းကိုကင်ပြီးတွာလာနေတာမျိုးတွေ့ရင်ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လို့ဖျားနဲ့ဈေးတွေမှာပန်းရောက်နေတာတွေနဲ့ဝယ်တာတွေကိုစောင့်ကြည့်ပြီးပန်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်ဒီကနေ့မှာတနင်္ဂနွေလုံးကဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းမဲ့အဖြစ်ပန်းတပိတ်ဆင်နွှဲကြဖို့နှိုးဆော်မှုတွေရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းစောင့်ကြည့်ပြီးဖမ်းဆီးစစ်ဆေးတာတွေလုပ်နေတာဖြစ်ပါတယ်ကလေးမျိုးနဲ့အပါအဝင်ရန်ကုန်မန္တလေးမြို့ကြီးတွေနဲ့နေရအနှက်အပြားမှာဇွန်လ18ရက်နေ့ကတည်းကမွေးနေ့အကြိုဖြစ်ပန်းပန်တာချီတက်ပြီးတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်ဒီကနေ့မှလည်းကလေးမျိုးတပိတ်ကော်မတီကကြေးရွာတွေမှာဒေသခံတွေကိုတော်လန်ရေးနဲ့ပတ်သက်ပြီးတပိတ်တရားဟောခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုလည်းတန်ပြန်တီဆိုခဲ့ကြတယ်လို့ပြောပါတယ
်ဒီနေ့ကျောက်တည်းကနေ session နဲ့ပြီးကျွန်တော်လူကောင်းဆောင်လုံစားစုကြည့်မှုနဲ့အိမ်မက်နေနဲ့ကျွန်တော်တို့ဂျွန်စကူပန်းတပိတ်နဲ့သူကျွန်တော်တို့ဒီခွာဖြင်းကြီးနဲ့တချင်းဆိုတော့ကျွန်တော်တို့ဒီ singing strike ဆိုပြီးတော့ကျွန်တော်တို့စီရင်တပိတ်ဒီကျွန်တော်တို့ပြန်နေထွက်ခဲ့ကြတယ်ဗျဟုတ်ဒီလူထုနဲ့သူပူပေါင်းပြီးတော့ကျွန်တော်တို့ဒီဒီအမျိုးသမီးမျိုးသားတွေအားလုံးဒီကျွန်တော်တို့ဒီပြည်သာပြန်အံ့ဖို့ခဲ့ပန်းတန်ရဲ့ဆိုတဲ့တိုင်းကျွန်တော်တို့ဒီပန်းလေးအားလုံးပန်းနဲ့ကျွန်တော်တို့ဒီဒီကျွန်တော်တို့ပန်းတပိတ်အစီအစဉ်ရယ်ဟုတ်ကဲ့ဒါဒီလိုရှင်ကျွန်တော်တို့ဒီဒေါအောင်ဆန်းစုကြည်ပေါ့လူထုပေါင်းဆောင်ပေါ့ကျွန်တော်တို့မလွတ်မြောက်ပေးတဲ့ကျွန်တော်တို့ဒီတော်လိုင်းဘက်တော်သားနိုင်ငံကြီးကြောင်းချခံနေရတဲ့ကျွန်တော်တို့ဒီပြည်သူပြည်သားတွေကိုကျွန်တော်တို့ခွန်အားပေးရတယ်နဲ့ကျွန်တော်တို့ခွန်အားပေးမိတဲ့အချင်းကိုကျွန်တော်တို့ပြန်သူကြည့်ဆိုရဲဒါပြီးတော့ကျွန်တော်တို့ဒီတပိတ်တရားကိုဟောကြားရပေါ့နော်ဟုတ်တယ်အဲ့လိုမျိုးပုံစံပဲ
စလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်အဖွဲ့ကလည်းမနေ့ကရောဒီကနေ့မှပါနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်လုပ်ခဲ့ကြပါတယ်ဒီကနေ့ပြုလုပ်တဲ့ဆက်အနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြပုံကိုစလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်ကော်မတီခေါင်းဆောင်ကိုလွမ်းသူကခုလိုပြောပါတယ
်ကျွန်တော်စလင်းချင်းကျွန်တော်တို့ပြေတော့မနေ့ချင်းထွက်လိုက်တယ်ပေါ့နော်တို့တော့အဲ့ခုနပြောတဲ့ဒီကျွန်တော်တို့ရင်အကောင်းကောင်းနဲ့ဒီကျွန်တော်တို့conversation ဒီလူလူကောင်းဆောင်တောင်ဆန်းစုကြည်ရဲ့မွေးလေးမှာဒီတော်လိုင်းနေတဲ့ပြည်သူတွေအတွက်အချင်းကြနေတဲ့ဟိုရဲဘော်တွေအဲပြီးရင်အသက်ပြီးသွားကြတဲ့သူတွေတော်လိုင်းတိုက်ပွဲဝင်စေသူတွေအားလုံးအတွက်ကျွန်တော်တို့ဒီနေ့ fan debate တွေဆက်ကြတယ်ပြီးရင်တောင်ဆန်းစုကြည်နဲ့တကွအချင်းကြဒီအကောင်လုံးလွမြောက်ဖို့ပေါ့ဗျာဟိုအဲ့ဒါကြီးကျွန်တော်တို့ဆောက်ရွက်ကြတယ်ပြီးရင် CDN တွေဒီဟိုဘူကြောက်ဆန်းဟန်ပန်နာတွေကိုင်နာတွေ PDF တွေနဲ့ရက်တီကြောက်ဆန်းဟန်ပန်နာတွေကိုင်နာတွေပြီးရင်ကျွန်တော်တို့ဒီ single fight တွေလက်ဒီဟိုပေါ့ဆမခွားပြင်းမြင့်တဲ့အချင်းကိုဒီဆိုလမ်းလျှောက်တာပေါ့နော်ကျွေးကြော်တယ်မကျွေးကြော်ပဲနဲ့အဲ့ချင်းနဲ့ဒီကြီးတက်လမ်းလျှောက်တာတွေကျွန်တော်ဆောက်ရွက်ခဲ့ပါတယ
်ဒီကနေ့ကြာရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးလင်းမှာသူ့ရဲ့ဆူတောင်းကိုလည်းကိုလွမ်းသူကအခုလို့ပြောပါတယ
်လူလူကောင်းဆောင်ဒေါန်ဆန်းစုကြည်ရဲ့98နှစ်ဒီမွေးလင်းမှာဒီမွေးလင်းရှင်အပါအဝင်ကျွန်တော်တို့တော်လန်ပြည်သူလူထုဒီအရလို့မျှော်ရည်တဲ့ Federal Democracy ပြည်အောင်စုတည်ဆောက်နိုင်တဲ့ဒီအားလုံးတက်ရှိကြမှာပြီးတော့ဆက်လက်ပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နိုင်ကြပါစေကြောင်းပဲကျွန်တော်ပြောလိုပါတယ်ဗျာ
။မုံရွာမြို့နယ်တွေကတော်လန်ရေးအင်အားစုကြီးစိုးတဲ့ဒေသတွေမှာတက်ကြီးရွယ်အိုအပွားတွေဥဆောင်ပြီးပန်းပန့်ပြီးတော့အမေများတပိတ်ကိုဇွန်လ17ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ចောင်းသားတမကတွေနဲ့တပိတ်ကော်မတီတွေစုပေါင်းပြီးတော့လည်းဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ကြီးတက်ခဲ့ကြပါတယ်။ဝက်လက်ခင်ဦးချောင်းဦးဒီပဲရင်လောင်းလုံးမြိုင်ကျွန်းလှပခုတ်ကူ6ဆလင်းကတာရွှေဘိုးမိထီလာမကွေးတပိတ်ချင်းနမတီဟိုပုံစတဲ့နိုင်ငံတော်ဝန်ကဒေသတွေမှာပန်းတပိတ်နဲ့ singing strike ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီစိုးမိုးမှုအားကောင်းတဲ့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကလည်းဒီတပိတ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်ရန်ကုန်မှာ YBS bus car တွေပေါ်မှာဆရာနာရှင်စန့်ကျင်စာသားတွေကတာလန်ဒတာတွေပေါ်မှာဗေဒာပြန်အန်ကိုခဲပန်းပန်လျက်ပဲဆိုတဲ့စာတန်းတွေချိတ်ဆွဲတာတွေလုပ်ခဲ့ကြသလိုပြည်သူတွေကပန်းပန်ထားတဲ့ဓာတ်ပုံတွေကိုအွန်လိုင်းပေါ်မှာဖော်ပြကြပါတယ်ရန်ကုန်မန္တလေးလိုစစ်ကောင်စီအကောင့်နဲ့နေရာတွေမှာတော့ ပန်းရောင်းနာဝယ်တာတွေကိုစစ်ကောင်စီတပ်တွေကအရဲဝတ်နဲ့တမျိုးစစ်ယူနီဖောင်းတွေနဲ့လက်နက်ကင်ပြီးတဖုံစောင့်ကြည့်နေပြီးဖမ်းဆီးတာပန်းတွေကိုတင်ယူတာမျိုးတွေလုပ်နေတယ်လို့နေရအနှံ့မှာလုံခြုံရေးအင်အားတွေနဲ့တင်းကျပ်ပြီးစစ်ဆေးနေတယ်လို့လည်းဒေသခံတွေကပြောပြကြပါတယ်စစ်တပ်အာဏာသိမ်းတာနှစ်နှစ်ကျော်လာတဲ့အချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုတွေကြားထဲကနေပြည်သူတွေရဲ့စစ်အာဏာရှင်တော်လှန်ရေးခြိတက်ဆန္ဒပြမှုတွေနဲ့စစ်ကောင်စီကိုတပိတ်မှောက်တာတွေဟာခုချိန်ထိဆက်လက်ရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ
ထောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတဲ့အခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သမရဦးဝင်းမြင့်ရဲ့ထောင်တွင်းကျန်းမာရေးအခြေအနေကြောင့်ကိုတင်ပြပေးကြပါတယ်တောင်ငူထောင်မှာအကျဉ်းကျခံရတဲ့နိုင်ငံတော်သမရဦးဝင်းမြင့်ကျန်းမာရေးမကောင်းတာကြောင့်စီးပိုက်တက်ထားရတယ်လို့စေဝါကူတာမှုခံယူနေရတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်ဒီရက်ပိုင်းမှာပြန်ပြီးတော့တက်တာလာပေမဲ့စီးပိုက်ကတော့တက်ထားရဆဲဖြစ်တယ်လို့ပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုခြေခံပြီးတော့မမတစင်အောင်ကပြောပြပေးပါမယ်ရှင်
။သမရဦးဝင်းမြင့်နဲ့နီးစပ်တဲ့သူတူရဲ့ပြောပုံအရတော့ယောဂအခြေအနေအသေးစိတ်မသိရပါပဲ။ပြင်ပဆောင်ဝန်အကူအညီနဲ့ထောင်စည်းရုံမှာစီးပိုက်လာတက်သွားတယ်လို့အတည်ပြုပြောဆိုပါရယ်။စီးပိုက်တက်ထားတယ်ဆိုတာကလွဲပြီးတော့ယောဂအသေးစိတ်မသိရသေးဘူးလို့သူကပြောပါရယ်
။ဟုတ်တယ်ဆရာမကျွန်တော်အတိအကျတော့မသိသေးဘူး။သူသမီးတွေစီလဲအကြောင်းမကြားရသေးဘူး။ကျွန်တော်မေးဥကမေးတော့မေးထားတယ်မေးဥကမေးတော့မေးထားတယ်တစ်ဆင့်နှစ်ဆင့်တော့ကျွန်တော်လည်းမေးရတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်သိနိုင်ဖို့အကျဉ်းဦးစီးဌာနပြောခွင့်ရသူနဲ့တောင်ငူထောင်တို့ကို VOE ကဖုန်းနဲ့ဆက်သွယ်မေးမြန်းမိမယ်လက်ခံဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင်NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေရဲ့ကျမ်းမာရေးအခြေအနေတွေနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းတဲ့အချိန်မှာတော့ဖမ်းဆီးခံရသူတွေရဲ့ကျမ်းမာရေးကိုစစ်ကောင်စီဘက်ကအထူးဂရုစိုက်လုပ်ကိုင်ပေးနေတယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းကအခုလိုဖြေကြားထားပူပါတယ
်ကျွန်တော်အနေနဲ့ကထောင်တွင်းမှာပဲရှိတဲ့ထောင်ပြည်မှာရှိတဲ့လိုအပ်တဲ့ကျမ်းမာရေးနဲ့ပတ်သက်လာတဲ့လုပ်ငန်းတွေတော့ကျွန်တော်ဆောင်ရွက်ပေးလေရှိတယ်ဒီရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်ပြောလို့ရတာအဓိကတော့ကျန်းမာရေးပါကျန်းမာရေးကိစ္စနဲ့ပတ်သက်တော့ကျွန်တော်တို့အာလိုအပ်တဲ့ဆောင်ရှားမှုတွေတော့ဆောင်ရွက်ပေးနေရှိတယ်လို့ပြောချင်ပါတယ
်တမရဦးဝင်းမြင့်ဟာစစ်တပ်အာဏာသိမ်းတဲ့အချိန်2020ခုနှစ် February 1ရက်နေ့ကလေးကဖမ်းဆီးခံထားရပြီးတော့စစ်ကောင်စီကဆွဆွဲခဲ့တဲ့အမှုပေါင်းရှစ်မှုအတွက်ထောင်ဒဏ်12နှစ်ချမှတ်ခံထားရတာဖြစ်ပါတယ်ရှင်
နိုင်ငံတော်သမ္မတဦးမြင့်ကျန်းမာရေးမကောင်းတဲ့အတွက်ဆေးဝါးကုသမှုခံယူနေရတဲ့အခြေအနေကိုမမတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြစ်ကြီးနားဗမော်ကားလမ်းကနန်းဆံမြန်မှာစစ်ကောင်စီတပ်နဲ့ KIA တို့ကြားမှာတောက်ကြနေကတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့အခုချိန်မှာတော့အခြေအနေတွေပြန်ပြီးတည်ငြိမ်လာပြီလို့ KIA ပြန်ကြားရေးတာဝန်ခံကပြောပါရယ်။အရင်ရက်တွေတုန်းကဒီကားအရင်သွားလာတွေကိုရန်နာထားရတဲ့လိုင်စာကနေမြစ်ကြီးနားဗမော်ကိုသွားတဲ့မော်တော်ယာဉ်တွေပြန်ပြီးတော့သွားလာနိုင်ပြီလို့ပြောပါရယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါရယ်
။ဒီလ16ရက်နေ့တောက်ကြနေကစစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံရွာဘက်ကိုရောက်ရှိလာစဉ်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စီရေးတင်းမာမှုတွေရှိနေတာကြောင့်လိုင်စာကနေမြစ်ကြီးနားဗမော်သွားတဲ့မော်တော်ယာဉ်လိုင်းတွေကိုယာယီပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါရယ်။လောလောဆယ်မှာတော့စစ်ကောင်စီဘက်ကတပ်တွေရုတ်သိမ်းသွားပြီးအခြေအနေဟာတည်ငြိမ်နေပြီဖြစ်တဲ့အကြောင်းကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီလောက်ဖြစ်ချုပ်ရက်နဲ့မှာညနေပိုင်းကသတ္တကဒီလက်တိုတတ်နေနေတဲ့အချိန်မှာကျွန်တော်တို့ကထိတွေ့သွားတိုက်ပွဲတွေရှိတယ်။တိုက်ပွဲဆိုတဲ့အပြာနန်းတိုက်ခိုက်တာတော့မရှိဘူးကျွန်တော်တို့ဘက်ကလည်းပြစ်တာသူတို့လည်းပြန်ခောက်သွားတာအဲ့ဒါနဲ့ပြန်ငြိမ်သွားပဲ
။စစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံဝင်းကျင်ကရွှေတူးဖော်တာတွေကိုလာရောက်စစ်ဆေးတာဖြစ်ပြီး18ရက်နေ့မှာတော့နှစ်ဖက်အကြားပြည်လည်မှုရခဲ့ကြအောင်အခုလိုဆက်ပြောပါတယ
်18ရက်နေ့မှာကတော့သူတို့လည်းဒီအထက်ကအမင်းငါရပေါ့နမ်ဆန်ညာပဝန်းကျင်မှာရွှေတူဖို့နေတဲ့ဟာဒီကိုသူတို့လည်းဓာတ်ပုံတွေပါတင်ညာတွေရက်ချင်းတို့လာတယ်လို့ပြောကြတယ်တဲ့ကျွန်တော်တို့ကတော့အစ်ဝတ်တုံနဲ့နည်းနည်းနဲ့ပြုလုပ်ရှာတဲ့ပုံစံမျိုးနဲ့တော့လာဖို့အဆင်မပြေဘူးပြည်သူလူထုတွေကဒီမှာတက်ပွဲဖြစ်လို့ရှင်တော့ပုံမှန်ဒုက္ခရောက်ပါခင်ဗျားတို့တပ်ပုံတွေပါတယ်ရဲ့ကျင်လို့ရှင်တော့အရက်ကုတ်နဲ့ကျွန်တော်တို့နဲ့ဘူးပေါင်းမှလုံးလုံးရပါတယ်ဆိုပြီးမှပုံမှန်ပြောလာတော့တဘောတော့တို့ရက်ကုတ်နဲ့ပြန်ဖို့ရိုက်သွားတာပေါ့ကွာအဲ့ဒါကြောင့်နောက်ပိုင်းမှာတော့အားလုံးတည်တည်ငြိမ်ငြိမ်ဖြစ်သွားတာ
လက်ရှိအချိန်မှာလိုင်စာကနေမော်တော်ယာဉ်လိုင်းတွေလည်းပြန်ဖွင့်နေပြီဖြစ်ကြောင်းပြောပါတယ
်ဖွင့်ပြီဖွင့်ပြီအားလုံးသတ်လို့လာလို့ရပါပြီခင်ဗျာ
နန်းဆန်ရန်ဒေသခံတို့ကအခုခါမှာသူတို့ဒေသမှာအေးအေးဆေးဆေးပြန်ရှိနေကြောင်းလည်းပြောပါဗျာ။ဒီနေ့
ဒီသံသရာနေပါပြီ။အဲဒါနဲ့ဒီနေ့ကဒါဖြစ်နေ
တယ်။ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့နန်းဆန်ရန်ကျေးရွာဟာ KIA ဌာနချုပ်လိုင်စာနဲ့15မိုင်ခန့်သာကွာဝေးပြီး KIA ဘက်ကလုံခြုံရေးတင်းကျပ်ထားတဲ့နေရာဖြစ်ပါတယ်။2011ခုနှစ်ကချင်စစ်ပွဲတကြောပြန်ဖြစ်ပွားပြီးတဲ့နောက်ပိုင်းဝိုင်းမော်မြို့နယ်ကနန်းဆန်ရံတရွာလုံးနေရက်ဆွတ်ခွာတင်းဆောင်ခဲ့ရပါတယ်2019ခုနှစ်မှာစစ်ရှောင်စခန်းကမိသားစုတချို့နေရက်ပြန်လာခဲ့ကြပါတယ်2022ဩဂုတ်လအတွင်းမှာလည်းစစ်ကောင်စီတပ်ကနန်းဆန်ရံရွာဘက်ကိုဝင်ရောက်လာတာကြောင့် KIA နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစီရေးအခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာဒုက္ခသည်များနေ့အထူးတင်ဆက်ထားတဲ့ပုံပြရုပ်တံကိုတင်ဆက်ပေးကြပါတယ်ကဘာပေါ်မှာ3မိနစ်တိုင်းမှာလူတဦးဟာအိုးအိမ်ဆွန့်ခွာပြီးတော့နေရက်ပြောင်နေရတာပါလူ68ဦးမှာတဦးကတော့ခိုလုံခွင့်တောင်းခံသူ Asylum Seeker ပြည်တွင်းမှာအိုးအိမ်ဆွန့်ခွာပြေးရသူ IDP ဓမ္မမဟုတ်ဒုက္ခသည် Refugee ဖြစ်ကြရပါတယ်ဒီလိုမျိုးဒုက္ခသည်ဆိုင်ရာခေါ်ဝေါ်တဲ့အသုံးနှုန်းတွေကဘလို့မျိုးကွာခြားမှုရှိပါသလဲဂျွန်လ20ရက်နေ့ကဘာဒုက္ခသည်များနေ့အတွက်တင်ဆက်ထားတဲ့ VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာကိုဝင်းခံမောင်ကရှင်းပြပေးထားတာရှူစားနာဆင်ပါရှင
်ကဘာပေါ်ကဒုက္ခသည်တွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နှစ်စဉ်ဂျွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသမဂ္ဂတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2001ခုနှစ်မှာစတင်အထိမ်းအမှတ်ပြုလုပ်တာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်တယ်လဲခိုလုံခွင့်ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံခွင့်ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်။ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်ဆုံးခွာနေရပြောင်းနေရတာပါ။လူ68ဦးမှာတဦးကခိုလုံခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်ဆုံးခွာပြေးရသူ IDP ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ်။refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုဖွဲ့ကြောင်းနှိတ်ကုတ်ခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်အကုန်ထိဆိုရင်လူပေါင်း86သန်းခွဲဟာသူတို့နိုင်ငံပြင်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ်Asylum Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်မှာဆိုရင်ဒီလိုအဖြေဆောင်နေသူ 4.2 တန်းလောက်ရှိပါတယ် ITP အိုးအိမ်ဆုံးခွာပြေးရသူIDP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့အိုးအိမ်ဆုံးခွာထွက်ပြေးနေရသူဖြစ်ပါတယ်။လက်နက်ကင်ပြိပခအကြမ်းဖက်မှုလူခွင့်ချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောက်နောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ်migrant ရွှေပြောင်းအခြေချသူရွှေပြောင်းအခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေပြောင်းနေထိုင်သူမှန်သမျှကိုပြောတာပါအန္တရာယ်ကြောင့်အသက်ဘေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်ရွှေပြောင်းလာကလည်းတရားဝင်နီးတရားဝင်နီးလမ်းနေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါတွေအကုန်ဖြစ်နိုင်ပါတယ်2020ခုနှစ်မှာရွှေပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်ဒုက္ခသည်ခိုလုံခွင့်လျှောက်ထားသူပြည်တွင်းနေရဆွန့်ခွာပြေးရတဲ့ IDP နဲ့ရွှေပြောင်းအခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝကွဲပြားပါတယ်။ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်အရေးတချို့ရွှေပြောင်းအခြေချသူတွေမရနိုင်ပါဘူး။ဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါ။ဖက်မှာတော့ရွှေပြောင်းခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလုပ်ဆောင်ရပါမယ်။ သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ်
ကမ္ဘာဒုက္ခသည်များနေ့အထူးတင်ဆက်ထားတဲ့ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခမ်းမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ည kHz လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီလမ်းကြောင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအင်အားစုတို့ကြားမှာလက်နက်ကင်ပြိပခါတွေအတော်လေးကိုပြင်းထန်ခဲ့တဲ့ဒေသတစ်ခုဖြစ်တဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်မှာတော့ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲနဲ့ကရင်နီပြည်နယ်အတိုင်းအမြန်ကောင်စီ KSCC ရဲ့လက်ညွန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ကော်မတီဝင်တွေကပြောပါတယ်။IEC ဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ပြပေးထားပါတယ်ရှင
်။ဆရာနာတင်ပြတဲ့နောက်မြန်မာနိုင်ငံထဲမှာလက်နက်ကင်တော်လှန်ရေးအားကောင်းတဲ့ဒေသတွေတဲ့ KNP လက်တစ်ခုပါဝင်ဖြစ်ပါတယ်။အနာသိကာလနှစ်နှစ်ကျော်ကြာတဲ့အချိန်ထိဒေသတွင်းမှာပြန်လည်ထိတွေ့မှုတွေရှိနေတယ်လို့စပေးရှောင်းနေသူအရေးအတွက်ဟာလဲတစားတဲ့တစားများလာနေတဲ့ဒေသပါအဲ့ဒီဒေသမှာခြေဆိုင်နေတဲ့နိုင်ငံရေးဖွဲ့စည်းတွေဟာ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီ IAC ကိုဖွဲ့စည်းလိုက်ပြီလို့ဂျွန်လ12ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကတရားဝင်ကြေညာသွားပါတယ် KNP မှာလွယ်ကော်မျိုးကလွယ်လို့ရှိရင်တခြားနေမျိုးတွေကိုစစ်ကောင်စီအနေနဲ့ထိန်းချုပ်နိုင်ဖို့ခက်ခဲနေပြီးတော့စစ်ကောင်စီနဲ့ပြန်ခုလိုမျိုး IAC ကိုဖွဲ့လိုက်တာပါ IAC ဟာဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲနဲ့KNP နဲ့အတိုင်းအမြန်ကောင်စီ KSCC ရဲ့လက်ညွန်ချက်အတိုင်းဆောင်ရွက်မှဖြစ်တယ်လို့ IC ရဲ့ဒုတိယဥက္ကဋ္ဌခွန်ပီထူးကကောင်စီဖွဲ့စည်းကြောင်းတရားဝင်ကြေညာတဲ့နေ့မှာပြောခဲ့ပါတယ်။ KNP မှာဒေသတွင်းအုပ်ချုပ်ရေးကိုပို့ပြီးတော့စနစ်တကျလုပ်ဖို့ရည်ရွယ်တယ်လို့လည်းပြောပါတယ
်။ပြည်ညင်နဲ့ညီညွတ်အောင်ပြည်ညင်နဲ့ကပ်ညီအောင်ဒီ policy တွေအားလုံးကိုတော့ KSCC ကထိညိပြီးမှပေါ့နော်ဒီနီဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်။နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြတ်ပါဘူးเนาะ။ဒါ policy ပိုင်းဆိုင်ရာထိညိတာဖြစ်ပါတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ပြည်ညင်နဲ့ကပ်ညီအောင်နံပါတ်3ကပေါ့နော် KSC ကဒါထိညိအောင်ပြီးမှပေါ့နော်။တွားနေတဲ့ဟာဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့နော်ပြည်ညင်နဲ့သုံးတရားပေါ့နော်ဒီချိဆက်မှုရှိပြီးမှပေါ့နော် NUCC ရဲ့လမ်းကြောင်းနဲ့တော်လကောင်းပေါ့နော်ဒါသူဖယ်မှုမရှိသလိုကျွန်တော်တို့အခုလက်ရှိ IAC ဖွဲ့စည်းမှုတွေကလည်းပေါ့နော်ဒါ NUG နဲ့သုံးတရားပေါ့နော်ဒီထက်ကိုတွဲဆောင်ပြီးမှပေါ့နော်ဒီချိဆက်မှုတွေပေါ့နော်ဒါရှိလာလိမ့်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမရကြီးကနေပြီးမှပေါ့နော်ဒါဖွင့်အပေးမခွန်းလို့ပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ Federal ဝန်ကြီးဖက်ကပေါ့နော်ဒါချိဆက်သွားနိုင်မဲ့အနီလန့်တွေကိုလည်းပေါ့နော် NUG ဖက်ကဒါကျိုးစားပြီးမှပေါ့နော်ပြင်ဆင်ထားတဲ့အခြေအနေမျိုးရှိပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုပြည်ညီကနေခွဲထွက်ပြီးမှပေါ့နော်သွားတဲ့အခြေအနေမျိုးမရှိဘူးပြောလို့ရတယ်လို့နောက်ပေါ့နော်ဒီဟိုဗလဲပြည်ညီထက်ကျော်လွန်ခဲ့တဲ့အခြေအနေမျိုးရှိခဲ့ရင်လည်း IC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှထင်ကြောင်ပြီးမှပေါ့နော်ညှိနှိုင်းဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတဲ့အကြောင်းလည်းဖြေကြလိုပါတယ်ခင်ဗျဟုတ
် KNP ဂျာကလာအုပ်ချုပ်ရေးကောင်စီ IC ကိုဒေသခံတော်လှန်ရေးဖွဲ့ရင်းနဲ့တိုင်းဒေသလက်ခံတချို့ဦးဆောင်ပြီးတော့ဂျွန်လ6ရက်နေ့ကလေးကဖွဲ့စည်းလိုက်တာပါIC ဟာဂျာကာလာပြည်နယ်အစိုးရရဲ့အုပ်ချုပ်ရေးကိုပေါ်ဆောင်မှုဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ကဏ္ဍတွေကိုပြန်လည်ထိန်းချုပ်ပြီးတော့ပြည်နယ်တည်ငြိမ်အေးချမ်းဖို့ပြည်နယ်ထဲမှာရှိတဲ့အင်အားစုတွေနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်တယ်လို့ထုတ်ပြန်ပါလေ။ IC ဖွဲ့စည်းလိုက်တာဟာနိုင်ငံရေးအခြေတလှမ်းလှမ်းတာဖြစ်တယ်လို့ဖို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမီခိုးကာကပြောပါတယ်
။ဘုရားအင်တာရင်းအစ်ချစ်ဘုတ်တွေကဓာတ်ဖြတ်အစိုးရသဘောခတ်ခင်ကြပါလား။အဲ့ဒါကနိုင်ငံရေးအခြေလမ်းတူရဟာလား။အခုတော့သူကြီးရမဟုတ်ဘဲနဲ့နိုင်ငံကြီးကစီစလန်းပေးကြည့်တာပါလား။ဒီလိုမတူပါဘူး။နိုင်ငံကြီးအရာအရှင်းသေးတဲ့ကကြတော့ nang yang doa cuaca amau minyak malah diri mahu cuaca amau sedang kecuh kau malah ni ini berapa sih dah nabi dah di nang yang itu terlalu ramai wabi mah bersih masih kau di kerana di saya juga saya banyak yang saya ni jaga ini itu yang banyak ni semua pada mood dulu sih dia terlalu masih mulu juga ini sahaja malah
ဆိုရမယ့်အနေနဲ့တရားရမယ့်အချိန်ကလာတော့မရှင်းသေးတော့ခဏတော့ကြည့်ရအောင်ပါဗျာတကယ်ရေခွေးပြီးပုံနဲ့တာဝန်နဲ့လောက်ပိုင်းနဲ့မပါသေးတော့သင်္ကန်းမှုရဲ့သဘောကိုတော့ကျွန်တော်ကမှန်းသိအောင်လဲဆက်ပါပါကင်းဒီပြဂျာကလာအချွေကောင်စီဟာပြည်ပြပအင်အားစုတွေနဲ့ချိတ်ဆက်ဆောင်ရွက်တော်မယ့်အပြင်ပြည်သူ့တော်ကစားပြုကောင်ဒီ CRPH အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်ဥက္ကဋ္ဌတွေသွားရောင်းဖို့ပဲနဲ့ကင်းဒီပြည်နယ်အတိုင်ပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ကောင်စီဝင်တွေကပြောပါတယ်။ကင်းဒီပြည်ဂျာကလာအချွေကောင်စီကိုကင်းဒီပြည်ထဲမှာရှိတဲ့တိုင်းသားလက်နက်ကိုင်အစုဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးတော ခွန်ပြည်သူကပြောပါတယ
်ကျွန်တော်ပြည်နယ်ရဲ့အာသွေးမှာပေါ့နော်စီစဉ်လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲ့ပေါ့နော်ကျွန်တော်စနစ်ကြဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်းကိုခုလောက်ကိုပေါ့နော်ဒါစနစ်ကြဖွဲ့စည်းပြီးမှဒါရက်စီလာခဲ့တဲ့အတွက်ပေါ့နော်ရဲကရဲနဲ့သူတယောက်ပြည်စုမူရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်အဒီပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါချောင်းပေါင်း300ကျော်ပေါ့နော်ဆရာဆရာမသူတို့ကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ယခင်နေ့ကပေါ့နော်လွတ်ဆောင်ခဲ့တာရှိပါတယ်အခုနေ့လည်းဒီပညာရေးတွေကိုပူအားဆိုင်နိုင်ဖို့အတွက်ဆရာဆရာမတွေကိုပူပန့်ပူနိုင်ဖို့အတွက်ကျွန်တော်တို့ပြည်နယ်ဆိုရဖက်ကပေါ့နော်ဒါတောင်းဝန်ရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်တကျလွတ်ဆောင်သွားဖို့ရှိပါတယ
်စစ်ကောင်စီနဲ့ပြိုင်နိုင်ငံအင်အားစုတွေ KNDP ဂျာကလာအချုပ်ကောင်စီဖွဲ့လိုက်တဲ့အပေါ်မှာတိုင်းဒေသနိုင်ငံအင်အားစုတွေကကျူးစွခဲ့ပြီးတော့ဒါဟာနိုင်ငံရေးအခြေတလန်းတိုးတာဖြစ်တယ်လို့သုံးသပ်ကြပါရတယ်။ဒါပေမဲ့လည်းဖြစ်လာမယ့်အကျိုးရလဒ်ကိုစောင့်ကြည့်ဖို့လိုတယ်လို့လည်းပြောပါရတယ်။ဒီလိုအချိန်မျိုးမှာကိုဒေသလိုက်ဂျာပြအစိုးရဖွဲ့လိုက်တဲ့အပေါ်မှာရခိုင်နိုင်ငံရေးသမားဥဖေတန်းကလည်းကျူးစွပါရတယ
်။ချစ်ကောင်စီကတဖြည်းဖြည်းနိုင်ငံရေးမသိနိုင်တော့ဘူးဆိုရင်ကိုဒေသနဲ့ကိုအဲဒီဂျာပြအစိုးရပုံစံမျိုးဆက်တာလိုချင်ရတော့မှာပေါ့။စိုးရညာညာဖြစ်ပြီးသွားတဲ့အချိန်ကမှဒီလိုဒီကံရအုပ်ချုပ်ရေးအဖွဲ့ကြီးဖြစ်လာတာကျွန်တော်တို့ကောင်းပါတယ်။လုံးဝတော့ဒါကိုဆိုလီယမှုတွေပေါ့သူစိတ်တွေပုံပြီးတော့များလာနိုင်တယ်ပေါ့ကြာကာလမှာကျွန်တော်ဒါမျိုးလိုက်တာတော့ကောင်းတယ်ဒါပေမဲ့အချိန်ချင်းမှာတော့အပြင်းကြီးရှိရှိနဲ့တစ်ခါတည်းအောင်ကြိုးစားဖို့တော့ဒီမှာပေါ့နော
် IC ကို KNDP ထဲမှာရှိတဲ့တိုင်းသားလက်နက်ကိုင်စုဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာဖြစ်ပြီးတော့ရာနှုန်းပြီးတော့အစုဖွဲ့တိုင်းပါဝင်မလာသေးပါဘူး IC ဒုတိယဥက္ကဋ္ဌခွန်ပီ2က KNDP ထဲမှာရှိတဲ့အင်အားစုအလုံး100ရာခိုင်နှုန်းပါလာအောင်မလုပ်ဆောင်နိုင်သေးပေမဲ့အများစုတော့ပါဝင်လာပြီလို့ဆိုပါတယ် KNP ဂျာကလာအုပ်ချုပ်ရေးကောင်စီ IC မှာ KNP အမျိုးသားတိုးတက်ရေးပါတီ KNPP ဦးဆောင်သူခူးဦးရေကဥက္ကဋ္ဌတောင်းယူထားပြီးတော့ဒုက္ခရအဖြစ်နဲ့ခွန်ပီထူးကတောင်းယူထားပါတယ် KNP ဂျာကလာအုပ်ချုပ်ရေးကောင်စီ IC ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းနှစ်နှစ်ကြာမှပထမဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ်ကျန်တဲ့ချင်းပြည်နယ်ကရင်ပြည်နယ်တို့မှာလည်းဒီလိုမျိုးဂျာကလာအုပ်ချုပ်ရေးကောင်စီတွေဖွဲ့ပြီးတော့ကြီးညာနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းလဲ IC ဖွဲ့စည်းကြောင်းတင်ဝန်ကြီးညာတွေသင်းစားရှင်းလင်းပွဲမှာပြောဆိုကြပါတယ်ဂျာကလာအုပ်ချုပ်ကောင်စီ IC ဖွဲ့လိုက်တဲ့ပုံမှာဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်စစ်ကောင်စီနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်အဖွဲ့တချို့ကလည်းကြိုးစားထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေလည်းပြသလိုက်ပါတယ်ခင်ဗျကျွန်တော်တားညိုပ
ါခရီးနီဂျာကလာအုပ်ချုပ်ရေးကောင်စီအကြောင်းကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညူကစီစဉ်တင်ဆက်ပေးခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးစင်ပါတယ်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာအိန္ဒိယငွေကြေးရူပီအသုံးပြုပြီးတော့ကုန်သွယ်ရေးကိုအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်အိန္ဒိယကမြန်မာစစ်ကောင်စီကိုတိုက်တွန်းနေပါတယ်။နိုင်ငံတကာကုန်သွယ်ရေးမှာအဓိကသုံးငွေဖြစ်တဲ့အမေရိကန်ဒေါ်လာအပြင်တခြားသောငွေကြေးတွေအသုံးပြုပြီးတော့ကုန်သွယ်ရေးကနေငွေကြေးလွှဲပြမှုပို့ပြီးတော့လွယ်ကူလာစေမလားဆိုပြီးတော့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းမျှော်လင့်နေကြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ပြထားတာရှုစားနာဆင်ပါရှင်။
စစ်အာဏာသိမ်းပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုနဲ့ကြုံရတဲ့စစ်ကောင်စီကအမေရိကန်ဒေါ်လာအစားတခြားသောငွေကြေးတွေနဲ့ကုန်သွယ်ရေးကိုဥတီဆောင်ရွက်လာတာပါစစ်ကောင်စီအကြီးအကဲဘိုးချုပ်မူကြီးမြောင်လှိုင်ကဆိုရင်ဒေါ်လာကိုလက်နဲ့တပွဲအသုံးချတဲ့နိုင်ငံတွေရှိတယ်လို့ပြီးခဲ့တဲ့နှစ်အတွင်းရုရှားမှာကျင်းပခဲ့တဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူကမပြောပါဘူးတခြားသောငွေကြေးတွေကိုဒေါ်လာအစားထိုးအသုံးပြုနိုင်ရေးလုပ်ဖို့လဲသူကတိုက်တွန်းပါတယ်
အချို့သောနိုင်ငံကြီးများဟာဗန္ဒာရေးလုံခြုံမှုတွေရှင်တွဲပြီးဖြစ်ပေါ်လာတဲ့ဒေါ်လာကိုလက်နက်တွေဖွဲ့အတိုးချလျက်ရှိတဲ့အတွက်နိုင်ငံတွေကနိုင်ငံငယ်တွေဟာနိုင်ငံကြီးများရဲ့ဒေါ်လာအနိုင်ကျင့်မှုခံနေရပြီးနိုင်ငံရေးစီးပွားရေးကိစ္စရပ်တွေမှာနိုင်ငံကြီးတွေကိုလွန်ဆန်နိုင်ခြင်းမရှိတာကိုလည်းတွေ့ရှိရပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းပေါ်မှာဘရူဘဲရန်ရူပီစားတဲ့ငွေကြေးများအစားငွေကြေးများကိုဒေါ်လာအစားထိုးသုံးပြသွားလို့ရနိုင်ပါတယ
်အမေရိကန်ဒေါ်လာအပေါ်မှီခိုရမှုကိုရှော့ချနိုင်ရေးအတွက်တရုတ်ယွမ်ငွေထိုင်းဘတ်ငွေအိန္ဒိယရူပီတို့ကိုတရားဝင်ငွေပေးချင်နိုင်ရေးလက်ခံမဲ့အကြောင်းပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာစစ်ကောင်စီကကြေညာခဲ့တာပါမြန်မာစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသန်းရဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးရဲ့ဇွန်လလယ်ပိုင်းအိန္ဒိယခီးစဉ်အတွင်းမှာလည်းအိန္ဒိယကုန်သည်ကြီးများကရူပီနဲ့ငွေပေးချေနိုင်ရေးကိုအမြတ်ဆုံးအကောင့်ထဲပို့နိုင်ရေးတိုက်တွန်းခဲ့ကြတာပါ။အိန္ဒိယနိုင်ငံကိုကာတာမှာ Engineering Export Promotion Council EEPC ကစီစဉ်တဲ့အိန္ဒိယရူပီမြန်မာကျပ်ငွေပေးချေရေးအစီအစဉ်အရကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းများဆန်ရာဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကကျင်းပပါတယ်။စီးပွားရေးနဲ့ကုသန်းရဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့အကြောင်းအရာအလုံးအဆင်ပြေမယ်ဆိုရင်အခုဇွန်လဂုံပိုင်းလောက်မှာအပိသက်ဆွေးနွေးနိုင်ပုံမျှော်လင့်ကြောင်းဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့ The Telegraph Online သတင်းကဖော်ပြပါတယ်။ငွေပေးချေရေးလုပ်ငန်းစဉ်တွေကိုမကြာခင်မှာစတင်နိုင်မယ်လို့ဝန်ကြီးဦးအောင်နိုင်ဦးကပြောဆိုတဲ့အကြောင်းလဲအဲ့ဒီဆွေးနွေးပွဲအပြီးမှာပဲ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah က Reuters သတင်း Agency ကိုပြောပါတယ်။မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တစ်တော်ထွက်ကုန်တွေအိန္ဒိယကိုအများဆုံးတင်ပို့နေတာဖြစ်ပြီးဒီကုန်သွယ်မှုကရလာတဲ့အိန္ဒိယရူပီကိုမြန်မာကုန်သည်တွေအနေနဲ့အမေရိကန်ဒေါ်လာကိုပြန်ပြီးတော့ပြောင်းလဲအသုံးပြုလာရမယ်အနေအထားရှိလာနိုင်ပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းက
အိန္ဒိယဘက်ကတော့အလောက်ပြန်တော့မတွင်းဘူးဒါပေမဲ့တခုတော့ရှိတာပေါ့ဟိုလက်ရှိကျွန်တော်တို့ကျင့်သုံးနေတာဟာတော့တခုမှပြီးပြောရမယ်ဆိုရင်ဥပမာကျွန်တော်တို့ Chinese ဆိုတာပေါ့နော် CNY နဲ့ဒီချိန်နေရာမှာတော့ကျွန်တော်တို့ကတကယ်လို့ CNY ရပြီးတော့မှတခြားကာရစီပြန်ချင်းရင်တော့လေအတက်ဆိုင်ရဘန်ပေါ့ဟိုမှာဘန်တော့ China တို့ဟာမျိုးဟာ convert ပြန်လုပ်ပေးတာပေါ့နော်ဒါပေမဲ့ rate ကတော့တခုရှိတာပေါ့အတက်ကြတော့ရှိတာပေါ့နော်ဒါပေမဲ့လို့ပေါ့ CNY ကျွန်တော်တို့ကသုံးနေဒီဒီကတော့ငွေပေးချေတဲ့နေရာမှာကျွန်တော်ကဟို US ဒေါ်လာကတော့ကိုပေးချေရတာလွယ်တာပေါ့သူတော့လည်းလေအခုလက်ရှိနေထားမှာဒီ US ဒေါ်လာနဲ့ကြတော့တွားလာတာခုန transition မှာကြောင်ရမယ်ကျွန်တော်ကတုံးတဲ့နေရာမှာအခက်အခဲဖြစ်တာဟိုဘန်ဘာတခုရရနေပြီးတော့ဒီဘုတ်ခရစ်မာနဲ့ကြောင်းတော့လွယ်တာပေါ့သူတို့လည်းပဲခုနပြောတဲ့ဒီအချိန်ကြီးရတော့ဘရီဂန်ဒေါ်လာနဲ့သိရှိရတဲ့နေရာမှာတော့ခါရကြကြမှုတွေရှိတယ်တချို့ဆိုရင်ဒါသားနဲ့ချီပြီးတော့မှကြံ့ကြာမှုတွေရှိတယ်ဘူးမူနေတာရှိတယ်သဘောစတန်တော့လားရှိတယ်ဒီချက်တွေရှိနေမှာပေါ့နော်အဲ့တော့သူကတော့ဒါနေရာတခုနေနေတော့ဒါရူဘီစ်နဲ့တော့လုံးတဲ့အားလုံးဟိုကပ်ပေါက်တခုနေနေတော့ရှိတာပေါ့ဟိုစင်တီလာဆိုတော့လည်းခုနပြောသလိုပေါ့နော်တရားရဲတော့လည်းစင်တီလာတော့မဟုတ်ပြောလို့လည်းပဲဒါထပ်ပေါက်နေနေရှိတဲ့အကြောင်းကိုကျွန်တော်တို့ကတော့ဒီဟိုနေနေနဲ့ဝယ်လူရောင်းနေနဲ့လွေးချက်ပြရာတခုနေနဲ့ထပ်ပြီးတော့ရှိတယ်လို့မြင်ပါတယ်ဒါကျွန်တော်ကတော့ဒါအကောင်းနဲ့လာလာလို့တော့မြင်ပါတယ
်ဆိုတော့ဒီအိန္ဒိယကုန်သည်တွေကသူတို့ဘက်ကပို့ပြီးတော့ရောင်းရနိုင်ချေပေါ့နော်ရူဘီဝင်လာမယ်ဆိုတော့သူတို့ဘက်ကစေးပစ္စည်းလိုဟာမျိုးများပို့ပြီးတော့ကုန်သွယ်ရေးမှာသူတို့ဘက်ကပို့ပြီးတော့များရောင်းလာရနိုင်တယ်ဆိုတော့အနေအထားကြောင့်လားသူတို့ဘက်ကဟိုဘာကြောင့်ဟိုအထူးပဲစိတ်ဝင်စားနေတယ်လို့ဆရာယူဆပါလဲရှင
်လက်ရှိကတော့သူတို့ဘက်ကဘေးချေရတဲ့ငွေကပိုများနေတာပေါ့နော်အမှဘဲတို့ကျွန်တော်တို့ဘက်ကဘဲဆိုတဲ့ဒိတ်ကြီးကိုအဓိကရောင်းတယ်ဒီကဘာမှာတော့ဒီဘက်တင်ပို့တဲ့နိုင်ငံတွေမှာတတိယမြန်မာနိုင်ငံကတတိယအဆင့်မှာရှိနေတယ်ပေါ့နော်အဲ့တော့သူကပြောရတယ်သူကျမလည်းခုနကပြောပြတယ်မှာပါလေ
ဟုတ်ကဲ့
ဘာမှအဲ့ဒီဒီရတော့ US ဒေါ်လာတော့ပေးရတယ်ဆိုတော့ တယ်အဲ့ဒါရူဘီနဲ့ပြရမယ်ဆိုတော့သူတို့အတွက်ပို့ပြီးတော့ဒီကောင်းတဲ့နေထားလို့ကျွန်တော်မြင်တာနောက်တစ်ဖက်ကလည်းခုနကသူတို့ရဲ့ထွက်ကုန်တွေဖြစ်တဲ့စေဝါနဲ့ကြားထွက်ကုန်ဆက်မှုထွက်ကုန်တွေပို့ပြီးရောင်းရမယ်ဖွင့်ရတယ်လို့သူကမြင်လို့သူတို့ကလည်းဒါစိတ်ဝင်စားပါကျွန်တော်တိုင်းမြင်နေရတော့ဒီဘလူးရက်ဆိုခုနအမေရိကန်ဒေါ်လာရဲ့ဟိုပြေကိုရတာကိုချော့ချခြင်းတဲ့ကြောင့်လို့ဒီရူဘီပါရှင်းလာတယ်ဒါမျိုးတော့မြင်တယ်
လက်ရှိမှာအိန္ဒိယနဲ့မြန်မာကြားကုန်သွယ်မှုကဒေါ်လာ 1.8 ဘီလီယံရှိနေပြီတကယ်လို့ရူပီအသုံးပြုငွေပေးချေရေးစနစ်သစ်ဖြစ်လာရင်တော့ကုန်သွယ်ရေးတိုးတက်လာမယ်လို့လည်းအိန္ဒိယ EEPC ရဲ့ဥက္ကဋ္ဌဟောင်း PK ရှာကပြောပါတယ်ဒီစီစဉ်အရမြန်မာဘက်ကအိန္ဒိယကိုတင်ပို့ကုန်အလုံးအတွက်အိန္ဒိယရူပီငွေကြေးလက်ခံမှာဖြစ်တယ်လို့အိန္ဒိယဘက်ကသွင်းကုန်တွေကိုလည်းပို့ကုန်ရောင်းဝယ်နဲ့ပေးချင်နိုင်မှာဖြစ်တယ်လို့ EEPC ကပြောပါတယ
်မတ်တင်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တက်တူးအမှုပညာအကြောင်းကိုတင်ဆက်ပေးထားပါတယ်စေမင်ကြောင့်တက်တူးထိုးဖို့လိုအပ်တဲ့ပစ္စည်းတွေနီးပညာတွေတိုးတက်လာနေတဲ့ဒီခေတ်မှာတော့တက်တူးပုံကိုအမှုပညာလက်ရလိုမျိုးပို့ပြီးတော့မှခန်းစားလာကြပြီလို့တက်တူးအမှုပညာရှင်ကိုအောင်ဆွေဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာကျင်းပတဲ့တက်တူးအမှုပညာပြပွဲကြီးမှာစုရီရခဲ့တဲ့ကိုအောင်ဆွေဦးကိုမဆုမျက်မှောင်ကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
တတူးဖန်တီးမှုတွေဟာအမှုပညာလက်ရာတွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံမှာလူတွေပို့ပြီးတော့နားလည်သဘောပေါက်စေချင်တယ်လို့နယူးယောက်မြို့မှာကျင်းပခဲ့တဲ့တတူးအမှုပညာဆရာပြပွဲကြီးမှာစုရရခဲ့တဲ့လူငယ်တတူးပညာရှင်ကပြောပါတယ်။ကိုယ်ပေါ်မှာရေးထိုးကြတဲ့တတူးတွေဟာအရေးပြားပေါ်ကပကြီကားတွေဖြစ်တယ်လို့တတူးပညာရှင်ကိုအောင်ဆွေဦးကပြောပါတယ်။တတူးထိုးတာကိုသိပြီးတော့လက်မခံကျင်ကြတဲ့လူမှုအတိုင်းဝိုင်းထဲမှာတတူးကိုအမှုပညာတစ်ခုလိုမျိုးလက်ခံလာအောင်လို့ဘယ်လောက်ကြိုးစားရမလဲဆိုတာကိုလူငယ်တက်တူးပညာရှင်ကိုအောင်ဆွေဦးကိုမေးကြည့်ပြပါတယ
်ကျွန်တော်တို့မြန်မာပြည်မှာရာဂိုင်းတုံးအပြင်ဆိုလို့ရှင်တော့အဲ့ပေါ့ဟိုဝင်ရင်တော့အတက်စားလို့ရှင်30ရာဂိုင်းတုံးလောက်ပေါ့နော်ဟိုလက်ခံလာကြတယ်အဲ့လိုထင်ပါတယ
်နယူးယောက်မြို့မှာဒီမေလတော့ကျင်းပခဲ့တဲ့ဒီတက်တူးဆရာအမှုပညာပွဲကြီးမှာဒီကိုအောင်ဆွေဦးရဲ့လက်ရာတက်တူးတွေဟာဒီအမျိုးအစား3ခုမှာပေါ့နော်အကောင်းဆုံးစုတွေရခဲ့ပါတယ်ဆိုတော့အဲ့ဒီထဲမှာဒီအကောင်းဆုံးဆေးရောင်ခြယ်စုကြတဲ့အေဗာတာတက်တူးကိုကြည့်မယ်ဆိုရင်ဒီအရေပြားပေါ်မှာဟိုပကြီကားတစ်ချက်လိုဆွဲထားတယ်လို့မြင်ရပါတယ်ဆိုတော့တက်တူးပုံတွေကပကြီကားလိုပဲဖန်တီးရတဲ့အမှုပညာတွေဖြစ်တယ်ဆိုတာကိုအများသဘောပေါက်အောင်တော့ဘယ်လိုမျိုးရှင်းပြလို့ရမလဲရှင
်တက်တူးမှာကျတော့အခုလူတွေအမြင်ပေါ်မှာပေါ့နော်နှမျိုးကွဲနေရာကိုလည်းသိနေခြင်းနဲ့ဗြဟ္မတမျိုးကကြတော့ဒါဟိုအရင်ခေတ်ကဒီဖိုးလာတဲ့တက်တူးတွေနဲ့ကျွန်တော်တို့ဒီဘက်နောက်ပိုင်းဟိုပုံလူတွေပေါ့နော်ရေးဆွဲနေတဲ့တက်တူးတွေနဲ့လက်ရကြည့်တာနဲ့တော်တော်ကွဲပြားနေနေပြီပေါ့နော်ပြီးတော့နောက်တစ်ခုကြည့်တာကျတော့အရင်က tradition နဲ့ပတ်သက်တာဆေးမြင့်စုပ်ထိုးပြီးတော့ဒီကာဗွန်နဲ့နီးပညာတွေတေချာမရှိရတာကြတော့အဲ့ဒီလက်ရနဲ့ပြီးတော့ကျွန်တော်တို့ဘက်ကကြတော့ဒီနီးပညာတွေတိုးတက်လာပြီးစက်တွေအက်တွေအစားတိုးတက်လာတဲ့ဒီဟိုပုံလူတွေရေးဆွဲရတဲ့လက်ရနဲ့နှမျိုးနှစ်ဆဟိုကွဲသွားပြီเนาะကွဲပြားဖြစ်အောင်လည်းကျွန်တော်တို့ဖန်တီးပြသနေပါတယ်ပြီးတော့အဲ့ဒီအတွက်လည်းကြိုးစားပြင်ဆင်နေပါတယ
်ကိုအောင်ဆွေဦးကအခုဆိုရင်ဒီအမေရိကန်မှာဒီအတော်ဆုံးပေါ့เนาะတက်တူးပညာရှင်တွေနဲ့ရှင်ပြီးတော့မှကိုယ့်ရဲ့ပုံတွေကိုပြနိုင်တဲ့ပြိုင်နိုင်တဲ့စုတွေလည်းရထားပါတယ်ဆိုတော့အဲ့ဒီလိုမျိုးရှင်ပြိုင်နိုင်တဲ့ဟိုအခြေအနေရောက်လာဖို့အထီကိုဒီပကြီးကဆက်ပြီးတော့ပေါ့เนาะပကြီးပုံဆွဲတာဆက်ပြီးတော့မှဘယ်လောက်အထိဟိုလေ့လာခဲ့ရတယ်ဆိုတာကိုလည်းပြောပြပါပါရှင်
ကျွန်တော်ဟိုမူးကြိုတဲ့ကကျွန်တော်ဟိုအဲ့လိုစကက်လေးပေါ့နော်ခလေးပကြီးလေးကနေစပြီးတော့ဆွဲလာတာဟိုမူးကြိုအရွယ်လောက်ထဲကဆိုတော့ကြာပြန်တော့အဲ့ဒါနေတစ်ဖြည်းတစ်ဖြည်းဖြည်းကျွန်တော်ရှင်းရှင်းတန်းမပြည့်ခုနှစ်တန်းလောက်မှာဆိုလို့အသက်ဟိုဟာ7နှစ်ပေါ့နော်ဝင်းကြီးလောက်မှာဒီကျောင်းမှာကျွန်တော်ကျောင်းဆရာရှင်ဟိုပထဝီသင်ပေးတဲ့ဆရာပေါ့နော်အဲ့ဆရာအတွက်ပကြီးဆရာသူရဲ့အားတဲ့အချိန်မုံစားရောင်းဆင်းတဲ့အချိန်တွေပါလေဆိုလို့ရှင်သူကဟိုပကြီးဆွဲရတယ်သူကသင်ပေးရတယ်တင်ပြီးတော့ကျွန်တော်ကငငယ်လေးတည်းဒီ sketch တွေဆွဲလာအဲ့လိုမျိုးပေါ့နော်ပြီးရင်အဲ့အဲ့ဒါဝါသနာလည်းပါလာတော့အဲ့ကြမှာဒီ drawing တိဆောက်တာတွေအချိုးစေးချတာတွေပြီးလို့ရှင်လေဒီအကာလာအလင်းမောင်တွေ theory အယူဆတွေပေါ့နော်အဲ့မှာအဲ့နောက်ပိုင်းနဲ့တဖြည်းဖြည်းချင်းကျွန်တော်တေချာဆရာတွေနဲ့တင်လာတယ်တင်လာပြီးတော့ကျွန်တော်အဖေရဲ့ငငယ်ချင်းဖြစ်တဲ့ပကြီးဆရာတွေကလည်းဟိုအိမ်လာရင်လဲလဲဆိုကျွန်တော်နားမရရှိရှင်းပြပြီးတော့အတင်ပြီးတယ်ပြီးရင်ကျွန်တော်ကိုယ်တိုင်လည်းအဲ့ဘက်ကိုဟိုအားတန်တာပဲဆိုဝါနာလည်းကြည့်ရတာပဲလုပ်ဖြစ်နေအနောက်ပိုင်းကမှကျွန်တော်တက်တူးဘက်ကိုဟိုပြောင်းနေတာအဲ့တော့ဟိုတနေရာတစ်ခုဒီမှာဥမာလူပုံလို့ရဆိုရင်လူကမျက်လုံးကအသက်ဝင်တာကအရေးကြီးရယ်ပေါ့နော်အဲ့တော့မျက်စိကိုလည်းမျက်စိပဲဟို ဒီ focus ထားပြီးတော့မျက်စိပဲကိုတက်တက်ကျင့်ရနှာခေါင်းလိုနဲ့နှာခေါင်းမှာတော့အကုန်လုံးပေးချတက်တက်ဒီကျင့်ပြီးတော့မှအဲမျက်နှာတစ်ခုလုံးပေါင်းပြီးပြန်ဆွဲပြန်ဆွဲပြီးတော့မှအဲလူပေါ်မှာလူမျိုးလက်ခံနိုင်လူအရင်တော့ရှိတော့အဲ့လိုဆန်းတဲ့ရတယ်ကွနော်ဆန်းတဲ့တော့သူတို့ဟိုသူတို့လက်ခံလာကိုကျွန်တော်လည်းအပေါင်းဆုံးတွူးသွားပေးမယ်ကွနော်အဲဆိုနှစ်ယောက်ညှိပြီးတော့အလိုရင်းလိုရင်းနဲ့နောက်ပိုင်းပုံလူတွေကိုဟိုတော်တော်ကောင်းကောင်းလေးအဲရေးနိုင်လာတယ်ကွနော်ဟုတ်
နောက်တစ်ခုတော့ဒီတတူးနဲ့ပကြီးနဲ့ဟိုအကွာရာကြတော့ပကြီးကဆွဲနေပြီးတော့စိတ်တိုင်းမကြောက်ဆိုရင် canvas စသစ်နဲ့အစ်စ်ပုံနောက်တစ်ပုံဆွဲလို့ရတယ်ပေါ့လေတတူးကကြတော့အရေးပြားပေါ်မှာထိုးရတာဆိုတော့အမခံလို့မရဘူးဆိုတော့ဒီတတူးပုံတစ်ခုလှနေကြွားနေအောင်လို့ဒီစိတ်အောင်ချေတာအစားပေါ့နော်ဘလောက်ထိဂယူဆရတယ်လို့ပြောရမလဲရှင
်ဒီကာလာရဲ့ယူဆရဆိုတာလေအဲဟိုအနောက်ပိုင်းကမျက်စိကမြင်သမျှအဲ့လို reality အများကြီးဟိုမြင်သမျှဟာကာလာကြီးတော့ထွက်လာပြီနော်ထွက်လာတော့ကုန်စည်ကုန်လေးရဲ့ brand bond လုံးလည်းထွက်လာပြီအဲ့ဒီပုံမှန်မူဒီကျွန်တော်တို့ကဟို brand တစ်ခုစီမှာဘယ်ဘယ် color တွေကဟိုအားတာလဲနောက် brand ကြတော့ဥမာအနီရောအားတာလဲနောက် brand အစိမ်းရောအဲ့လိုမျိုးကောင်းတဲ့ဟာတွေကိုဟိုကမြန်ဆန်းဆန်းပြီးတော့ဗောနော်သုံးနေနေပါအဲ့အကောင်းဆုံးဟာတွေကိုပြန်ပြန်ပြီးစုပြီးတော့ကိုယ့်ရဲ့ဒီဖန်တီးမှုတွေမှာပြန်လုပ်ရတယ်ပြီးတော့အသားအရောင်တွေပုံမှန်မူဒီပြီးတော့ color တွေကွဲပြရတယ်ဗောလူကဟိုစက်ပူကြီးပဲမဟုတ်လीနော်အဲ့တော့ဟိုနည်းနည်းညိုတဲ့လူတွေလည်းရှိရဲဟိုဝါတဲ့ဘက်လိုက်တဲ့လူရှိလို့မဲတဲ့လူတွေရှိရဲအသားကြီးခြောက်တဲ့လူတွေရှိရဲပေါ့မူဒီတာလာအမျိုးပွဲ
အခုကောဆွေဦးရှင်းပြတာကိုနားထောင်ရဆိုလို့ရှိရင်တော့ဒါတက်တူးဆွဲရဆိုတာကလွယ်ကူတဲ့ပညာတစ်ခုတော့မဟုတ်ဘူးလေပညာရှင်ရဲ့ဒီကိုယ်တိုင်လေ့လာမှုနောက်တစ်ခါဒီနားလည်မှုကျွမ်းကျင်မှုတက်ကြွမှုအားလုံးပေါင်းတော့မှဒီတက်တူးပုံတစ်ခုပေါ်တယ်လို့ရောပြောနိုင်ပါရှင့်
အာဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တက်တူးတစ်ပုံစပြီးတော့ဖန်ပြီးရတာမှဒီအကြီးကစပြီးကျမ်းမိုင်နဲ့ပတ်သက်တဲ့ဒီတန်းချင်းနေအသေးချာလေးပြင်ဆင်ရတယ်မထိုးခင်မှာပေါ့နော်ပြင်ဆင်နေပြောလို့ရှိရင်ဒီဧည့်သည်အနေနဲ့အဲ့ရအစားတောင်းနေထိုင်ခံရကိုခံရပေါ့နော်ကောင်းတဲ့ပေါ့မူတည်ပြီးတော့အလုပ်လုပ်ရ resistant ကြနေလို့ရှိရင်အေးပြက်နေတာတော့စားဟာရရှိအောင်မစားရဘူးလို့ရှိရင်တော့မခံနိုင်ဘူးပေါ့နော်အဲ့ဒီနှစ်ခုလုံးမလုပ်အလုပ်တကယ်ပုံမထိုးခင်မှာဒါပြင်ဆင်ရတဲ့အပိုင်းနေလည်းရှိတယ်ပြီးတော့ကြည့်နေတယ်သူရဲ့အသားရွေ့ချွားရဲ့အမှန်တည်းလို့နည်းနည်းလေးနားလိုက်လို့လှုပ်တာလို့ကျင်တာလို့ဆိုလို့ရှိရင်လည်းဒီအဲ့ပုံမှာပြောင်းနေတဲ့ဟာကိုကိုကထိန်းရောပေါ့နော်ရေးရတယ်အသားကြီးအတိမ်နဲ့ပုံမှာမူတည်ပြီးတော့အလုပ်လုပ်ရတယ်ကျွန်တော်တို့နောက်ပိုင်းရေးတဲ့ပုံတွေဆိုရင်ဟိုလွယ်လွယ်ကူကူဟာတခုမှမရှိတော့ကိုကလည်းအမြဲတမ်းဒီ update အမြဲတမ်းလုပ်နေတော့ပုံတွေကအရင် detail ကျလာတယ် detail ကျလာတဲ့အခါကျတော့ဟိုလေးလမ်းမလောက်တစ်ခွက်ကိုပဲ10နာရီထက်လောက်ကြီးရေးရတယ်ရှိအဲ့တော့သူကနောက်ပိုင်းကျမ်းမာရေးလည်းနည်းနည်းပြန်ပြီးဥစားရတာပေါ့နားလေလာလေးတိလာလေးပြင်မန်းလေးတွေတက်တူးကတော့မလွယ်ပါဘူးလွယ်တယ်မပါဘူ
းဒီတက်တူးနဲ့ပတ်သက်လို့ရှိရင်ဒီပွင့်လင်းလွတ်လပ်တဲ့အမေရိကန်လိုနိုင်ငံမျိုးမှာတော့မှဒီထင်သာမြင်သာတဲ့နေရာတွေမှာတက်တူးမထိုးသင့်ဘူးဆိုတဲ့အမြင်တွေရှိတယ်ပေါ့လေဆိုတော့အဲ့လိုအမြင်ရှိတဲ့သူတွေပုံများနိုင်တဲ့မြန်မာနိုင်ငံမှာဒီတက်တူးဆိုတာဟာအမှုပညာဖန်တီးမှုတစ်ခုဖြစ်တယ်ဆိုတာမျိုးအများမြင်လာအောင်လက်ခံနိုင်လာအောင်ဟောဘယ်လိုမျိုးလုပ်နိုင်မယ်လို့ထင်ပါလဲရှင
့်ကျွန်တော်အဲ့အမျိုးဟိုကြတော့လေကျွန်တော်အလုံးနဲ့ပဲအလုံးနဲ့တက်တည်ပြရအောင်ပြမယ်ပေါ့နော်ဘာလို့လဲကိုကဒီအလုံးနဲ့တက်တည်ပြရတဲ့လူအများဖြစ်နေရောဒါကြီးအများကြီးပြောရတဲ့ကျွန်တော်အဲလက်တွေ့ပဲအကောင့်နဲ့ပေါ်ပြမှာပါအဲအဲ့ဒါနဲ့ပဲအဲလက်ခံမယ်ထင်ပါတယ်
ASO Tattoo Studio ပါရှင်ကိုအောင်ဆွေဦးပါရှင်တက်တူးကိုအမှုပညာတစ်ခုလို့အများလက်ခံလာအောင်လို့ဖန်တီးဖို့ရင်းနဲ့စူးစမ်းသွားမဲ့တစ်ချိန်တည်းမှာနိုင်ငံတကာတက်တူးပြိုင်ပွဲတွေမှာမြန်မာနိုင်ငံကလူငယ်တက်တူးပညာရှင်တယောက်အနေနဲ့အခြေအနေပေးတိုင်းမှာဝင်ပြိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါတက်တူးအမှုပညာရှင်ကိုအောင်ဆွေဦးကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုကိအစီအစဉ်မှာတင်ဆက်ပေးထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ထူးခြားတဲ့အမှုပညာလောကကသတင်းလေးတွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတင်ဆက်ပေးထားပါဗျ။
နောက်တစ်ချိန်ကမ္ဘာကျော်လာမဲ့ BTS K-pop အဖွဲ့အမှုပညာရည်ဝင်းနဲ့ရောက်လာခဲ့တာ2023ဒီလဇွန်လမှာပဲ10နှစ်တင်းတင်းပြည့်သွားခဲ့ပါပြီ။အမျိုးသားလေး9ဦးနဲ့ဖွဲ့စည်းထားတဲ့သူတို့အဖွဲ့ဟာ2010ဖွဲ့စည်းချိန်ကစပြီးတော့ K-pop ဂီတကမ္ဘာမှာအဆင့်တန်းတစ်ခုထပ်မြင့်သွားအောင်ဆွမ်းဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးဂီတအဆင့်တွေမှာလည်းထိပ်ဆုံးရောက်ခဲ့တယ်လို့ Grammy ဂီတဆုချီးမြှင့်ပွဲမှာလည်းတစ်ကြိုရွေးခံရတဲ့ဆင်းနဲ့ပါခဲ့ပါတယ်။Jin Sugar J-Hope RM Chimin V နဲ့ Jungkook ကိုအသေးစွဲတဲ့ပရိသတ်တွေနဲ့ထူးမြားပြပြီးတော့ Army စစ်တပ်လို့ခေါ်တဲ့ BTS ပရိသတ်တူကြီးရှိလာခဲ့တာပါ BTS အဖွဲ့ရဲ့အောင်မြင်မှုတွေထဲမှာသူတို့ရဲ့လူငယ်တွေနဲ့ခံစားချက်ချင်းတူတဲ့သချင်းစာသားတွေကလည်းအဓိကဖြစ်ပါတယ် ခင်းနဲ့အလိုက်တီလုံးတွေရဲ့ကာကွယ်ဆန်တွေရဲ့လူငယ်တွေကြိုက်တချင်းစာသားတွေရဲ့အပြင် BTS ရဲ့လူငယ်ကိုစားပြုလူမှုလှုပ်ရှားမှုတွေကြောင့်တောင်ကိုရီးယားနိုင်ငံနဲ့တမကကမ္ဘာလူငယ်အတူအတွက်လည်းသူတို့ဖွဲ့ကကိုစားပြုနိုင်ခဲ့ပါတယ
် It is a great honor to be invited to the White House today to discuss the important issues of anti-Asian hate crimes, Asian inclusion and diversity.
သူတို့ရဲ့ဆနစ်တာအမှုပညာဖြတ်တန်းမှုကိုပြန်ကြည့်မယ်ဆိုရင်တော့2013ခုနှစ်ဇွန်လ7ရက်နေ့မှာသူတို့ရဲ့ပထမဆုံးသချင်း No More Dream ပါတဲ့ Too Cool for School တေးတပြားထွက်ခဲ့ပါတယ်။နောက်တစ်ရက်ဇွန်လ13ရက်နေ့မှာတော့သူတို့အဖွဲ့ပြိဿတ်ရှင်းမကိုစထွက်လာပြီးတော့ M Countdown ဆိုတဲ့ရုပ်သံအစီအစဉ်မှာ No More Dream သချင်းနဲ့ပထမဆုံးပါဝင်ဖျော်ဖြေခဲ့တာပါ။အခုချိန်မှာတော့ BTS အဖွဲ့ဟာကိုရီးယားသမိုင်းမှာ Tail Album အချက်ရဲ့အယောင်အယဆုံးအဖွဲ့ဖြစ်ပြီးတော့တရားပံပေါင်းအချက်တန်း30ကျော်ရောင်းချထားခဲ့ရပါတယ်။သူတို့ကအမေရိကန်အကောင်ဆုံးတေးစင်းတစ်ခုဖြစ်တဲ့ Billboard မှာလူကြိုက်အများဆုံးတေးတပုတ်စင်းမှာနံပါတ်1ချိတ်တဲ့ပထမဆုံးကိုရီးယားအဖွဲ့ဖြစ်ပါတယ်။အင်္ဂလိပ်လိုတည်ဆူထားတဲ့ Dynamite ဆိုတဲ့သချင်းနဲ့နံပါတ်1ချိတ်ခဲ့တာပါ။သူတို့ရထားတဲ့စုတွေထဲမှာတော့ American Guitar စု, Billboard Guitar စု, အတန်သွင်းဂီတလုပ်ငန်း IFPI ကချီးမြှင့်နေ၊ကမ္ဘာအတန်သွင်းအမှုပညာစုတို့ပါဝင်ပါတယ်။2022ခုနှစ်ဇွန်လမှာ BTS အဖွဲ့ဟာဂီတလုပ်ငန်းတွေကနေခဏအနားယူမယ်လို့ကြေညာခဲ့ပြီးတော့အဖွဲ့သားတွေကိုစီတည်တံ့တည်ဆုံမှုတွေလုပ်ခဲ့ကြပါတယ်။အော်တိုဘာလမှာတော့ BTS ကကိုရီးယားရဲ့ဥတွေရစစ်မှုထမ်းမယ်လို့ကြေညာခဲ့တာပါ။အဲဒီနောက်2022ဒီဇင်ဘာမှာအသက်30ပြည့်တဲ့ဂျင်တယောက်စစ်ထဲအရင်ဝင်သွားလိုက်ပါတယ်။သူကနိုင်ငံကုံဆောင်အမှုပညာရှင်တယောက်ရတဲ့အခွင့်အရေးနဲ့အချိန်ကိုနောက်ဆုံးအချိန်ထိဆွဲထားခဲ့တာပါ။2023 April 16ရက်နေ့မှာတော့ဒုတိယတစ်ယောက်အနေနဲ့ J-Hope စစ်မှုထမ်းမှုသွားလိုက်ပါတယ်။သူကဆိုးမျိုးရနယ်မိုင်50ကျော်အကွာဝမ်ဂျူးမြို့မှာကျင်းပတဲ့တပ်သားတွေဂျိုဇိုဝဲအခမ်းအနားကျင်းပတဲ့နေရာကိုရောက်လာခဲ့တာပါ။ J-Hope က I'll be back later ကျွန်တော်နောက်ကျရင်ပြန်လာခဲ့ပါမယ်လို့နှုတ်ဆက်ပြီးတော့တောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာဂရုံးတုံးထားတဲ့သူ့ရဲ့ပုံကိုတင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကရွေးရောက်ပြီးတော့ကျန်းမာတန်ဆွမ်းတဲ့အမျိုးသားတိုင်း18နှစ်နဲ့28နှစ်ကြာမှအများအပြားတစ်နှစ်ခွဲကနေတစ်နှစ်6လအကြာနိုင်ငံအတွက်စစ်မှုထမ်းပေးရပြီးတော့အမှုပညာရှင်တွေနဲ့တချို့တော့ချွင်းချက်ရှိပါတယ်ဒီလို BTS ဖွဲ့သားတွေအမှုပညာလုပ်ငန်းတွေနားထားရပြီးတော့တစ်နှစ်မဖြစ်မနေစစ်မှုထမ်းရတဲ့ကိစ္စကိုသူတို့ပြည်ထောင်တွေစီကပါမကဥပဒေပြုအမတ်တွေကပါအာရုံဆိုင်ဆွေးနွေးခဲ့ကြပြီးတော့တချို့အမတ်တွေကတော့နာမည်ကျော်အမှုပညာရှင်တွေကိုစစ်မှုထမ်းဥပဒေကကင်းလွတ်ခွင့်ပေးပြီးတော့အမှုပညာဖျော်ဖြေမှုတွေပဲဆက်လွတ်ခွင့်ပြုဖို့အကြံပြုကြပါတယ်။ BTS ကိုကိုစားပြုတဲ့ကုမ္ပဏီကတော့ BTS အဖွဲ့သားတွေအားလုံး2025ခုနှစ်မှာစစ်မှုထမ်းတာဝန်အပြီးလုပ်ဖို့ရည်ရထားကြောင်းမနစ်ကပဲကြေညာခဲ့ပါတယ
်။မယေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံညာရေးဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်သမ္မတရှီကျင်းပင်နဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဝန်ကြီးဘလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုသွားရောက်ခဲ့တဲ့အဆင့်မြင့်ဆုံးတန်တမန်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းကသွားဖို့စီစဉ်ထားခဲ့ပေမယ့်အမေရိကန်လေကြောင်းပိုင်နက်မှာတန်တရားဖြစ်ဖွယ်တရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိုတွေ့ခဲ့တဲ့ကိစ္စကြောင့်ဒီခီးစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။ဒီနေ့မနေ့ဆောဆောမှာပဲဝင်ကြီးဘလင်ကင်ဟာတရုတ်ထိပ်တန်းတန်တမန်ဝမ်ယီနဲ့လည်း၃နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံမှာမြမအရေးအလို့သဘောဆွေးနွေးတဲ့အစီအစဉ်ပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့အတွက်ထိုင်းအစိုးရကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်အတဲတွေနဲ့ပြည်ပခန့်တွေရဲ့ရိုက်ခတ်မှုတန်အများဆုံးခံနေရတာကြောင့်ပြည်ထနာကိုအမြန်ဆုံးဖြေရှင်းနိုင်မှုအတွက်ရည်ရွယ်ပြီးစီစဉ်ခဲ့တာလို့လည်းထိုင်းဝန်ကြီးချုပ်ကဒီနေ့သတင်းထောက်တွေကိုပြောခဲ့ပါတယ်။ကီလိုမီတာ3000ကျော်ကုန်းချောင်းရေချောင်းနဲ့နေနမိတ်ချင်းထိစပ်နေတာကြောင့်တခြားနိုင်ငံတွေထက်ထိုင်းနိုင်ငံကပိုပြီးထိခိုက်နေရတယ်လို့လည်းထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာကပြောပါတယ်။ထိုင်းနိုင်ငံသားဝင်ကြီးဒွန်ကလည်းမြန်မာနိုင်ငံရဲ့ပြဿနာကြောင့်နောက်ဆက်တွဲဒုက္ခသည်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေတာတွေအတွက်အစိုးရဘက်မှရှိခဲ့တယ်လို့လည်းပြောခဲ့ပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ ဂျိုကီလို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.